ထူးခြားတဲ့အခြေအနေအောက်မှာဟောင်ကောင်အစိုးရကိုဥဆောင်တဲ့အုပ်ချုပ်ရေးမှူးကယ်ရီလက်မြတ်တက်တီကိုအတိအမှတ်ပြုတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ဟောင်ကောင်အစိုးရခေါင်းဆောင်လက်မြတ်နှစ်စဉ်ပြည်မကြီးအစိုးရ၌သွားရောက်တွေ့ဆုံမှုအတွင်းမှာတရုတ်သမ္မတရှီကအခုလိုပြောလိုက်တာပါ။ဥပဒေတိုင်းဆောင်ရွက်ခဲ့တဲ့ဟောင်ကောင်ရဲတပ်ဖွဲ့ကိုလည်းထောက်ခံတယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းကတရုတ်ဝန်ကြီးချုပ်လီကဲချမ်းရဲ့အုပ်ချုပ်ရေးမှူးလက်မြတ်ဘေကျင်းမြို့တော်မှာတွေ့ဆုံဆင်မှာလဲဟောင်ကောင်ရေးရှိတာယာဘွားပြောရေးနဲ့တည်ငြိမ်ရေးကိုကာကွယ်တဲ့ကယ်ရီလမ်းမြေမူဝါဒတွေကိုပြည်မာကြီးအစိုးရကဆက်လက်ထောက်ခံသွားမယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်အစိုးရအနေနဲ့အကြမ်းဖက်မှုတွေဖျို့ဖျက်အခြေအနေတွေကိုဥပဒေနဲ့အညီထိန်းပြီးတည်ငြိမ်မှုပြန်လည်ရအောင်စ조사လုပ်ရမယ်လို့ဝန်ကြီးချုပ်လီကဲချောင်းကဆိုခဲ့ပါတယ်။ပြည်မာကြီးအစိုးရရဲ့ထောက်ခံမှုကိုကျေးဇူးတင်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းကလည်းတုံ့ပြန်ခဲ့ပြီးဆန္ဒပြပွဲတွေကြောင့်ဟောင်ကောင်ရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုအတိုင်းဝိုင်းအလုံးထိခိုက်နစ်နာခဲ့တယ်လို့ပြောကြားခဲ့ပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတရုတ်ပြည်မာကြီးအစိုးရကိုမလိုလားတဲ့ကိုယ်စားလှယ်တွေအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးဘေကျင်းကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာပြည်မာကြီးအစိုးရရဲ့လွှမ်းမိုးမှုပိုများလာတယ်လို့မြင်နေကြတဲ့ဟောင်ကောင်ပြည်သူတွေရဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေဂျွန်လာတဲကအချိန်ရလာခဲ့တာပါအခုနောက်ပိုင်းဆန္ဒပြသူတချို့ကအကြမ်းဖက်ဆန္ဒပြခဲ့ကြသလိုလုံခြုံရေးတွေနဲ့ထိတ်တိုက်ရင်ဆိုင်မှုတွေလည်းရှိနေပါတယ်